တယ်။တင်းကဟောင်ကောင်ကျွန်းမှာအစိုးရစံချီရေးဆန္ဒပြရင်ရဲတွေနဲ့ရုံးဆန်ခတ်တီးယာကကွန်တိုက်ထဲဝင်သွားကြသူတွေဟာစူပိုအောင်ကြသူတွေလို့တရုတ်ပြည်မှာယူလို့လာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ဆန္ဒပြပွဲအတွင်းရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ခံကြောင်းပြောဆိုလိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်။ဟောင်ကောင်ကျွန်းကနေတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေချောင်းကိုလုံးဝရုပ်သိမ်းရေးနောက်ဒီအစိုးရကအတိအပြုခန့်အပ်ထားတဲ့ဟောင်ကောင်ခေါင်းဆောင်ကယ်ရီလမ်နှုတ်ထွက်ပြီးရတဲ့အတွက်ဟောင်ကောင်လမ်းမတွေပေါ်ချစ်တဲ့ဆန္ဒပြကြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုရဲတွေကနံပါတ်တုတ်တွေနဲ့ရုပ်မြို့ကောင်းအရေးတွေတုံပြီးတင်းငွေတွေကလူစုခွဲခဲ့ပါတယ်။ရှာတင်းအရာမှပြုလုပ်တဲ့ဆန္ဒပြဝဲကတော့တင်းငွေတွေတနေ့လုံးနီးပါးနင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြဝဲပြီးဆုံးကနေမှရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတို့ချို့ကအနီးနားကကုန်းလိုက်တဲ့ပြေဝင်ကုန်ကြပြီးတဲ့နောက်ရုံးရင်းဆန်ခတ်မှုတွေအဲ့ဒီကုန်းတိုင်းထဲမှာဆက်ဖြစ်ခဲ့တာပါ။အ
ိန္ဒိယနိုင်ငံမြောက်ပိုင်းမှာမိုးသီးချံစွာရာသွန်းနေပြီးတဲ့နောက်တနင်္ဂနွေနေ့ကအဆောက်အဦတစ်ခုပြိုကျသွားတဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးသွားတယ်လို့အနာပိုင်းကပြောပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကနောက်ထပ်ပျောက်ဆုံးနေသူ6ဦးကိုလိုက်လံရှာဖွေနေကြကြောင်းဟင်မချက်ပရာဒက်ရှ်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။အဆောက်အဦပြိုကျတဲ့အချိန်အဲ့ဒီအဆောက်အဦတွေကဆော့တော့ဆိုင်မှာစစ်သားတွေပါတီဝဲကျင်းပနေခဲ့ကြတာပါ။အခြေတော်အစားတိုက်အတွင်းအဆောက်အဦတွေကိုခန်းကန်းစွာတိစောက်ထားခြင်းမရှိတာကြောင့်ဇွန်နဲ့စက်တင်ဘာလအကြာဒီမိုးရွာဒီကာလတွေမှာပြေးထန်တဲ့ရွာသွန်းတဲ့မိုးတံကိုမခံနိုင်တဲ့အဆောက်အဦတွေပြိုကျလေရှိပါတယ်ခင်ဗျာ
။ထိုင်ဝမ်သမ္မတရုပ်ောက်ပွဲမဲ့ဆက်စည်းမှုတွေဒီကနေ့စတင်တာမှာတရုတ်ပြည်မှာကြီးနဲ့ခလန်းလန်းနေလို့တဲ့လက်ရှိသမ္မတနဲ့ရှင်ပြိုင်ဖို့ပြည်မှာကြီးနဲ့နှိစက်မှုလိုလားတဲ့ခေါဆျမ်းမျိုးတော်ဝန်ဟာအတိုက်ခံပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ရည်ချက်ခံရပါတယ်။ထိုင်ဝမ်ကျွန်းကစစ်ကမ်းမြို့တစ်ခုဖြစ်တဲ့ခေါဆျမ်းမျိုးတော်ဝန်ဟန်ကီယိုယူဟာစလျက်စစ်တစီကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Foxconn Technology ကိုတည်ထောင်သူအပါအဝင်တခြားကိုယ်စားလှယ်လောင်း၄ဦးကိုဒီကနေ့အနိုင်ရပြီးသူတို့ပါတီရဲ့သမ္မတအဖြစ်နဲ့ဝင်ရောက်ရှင်းပြမှာဖြစ်ကြောင်းအတိုက်ခံအမျိုးသားရေးပါတီကကြေညာပါတယ်။သူဟာ2020ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတတိုင်အင်းဝမ်နဲ့ရှင်ပြရမှာဖြစ်ပါတယ်။